Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ10ရက်တနင်္လာနေ့ညနေခင်း 6:00 နာရီခွဲနဲ့ 9:00 နာရီထိအစီအစဉ်တွေကို line တိုမီတာ71925ရုပ်ကနေတိုက်ထုတ်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါဥရောပတမကကနေဗီတိန်နှုတ်ထွက်ရင်းနဲ့ဆက်ဆက်ပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေတိုးမြှင့်တောင်းဆိုလာနေပါတယ်ပြင်းထန်တော်ရွေးကောက်ပွဲပထမအကြိမ်မှာသမ္မတမက်ခရွန်ရဲ့ပါတီကပြက်ပြက်သားသားအနိုင်ရလိုက်တာကြောင့်လွှတ်တော်မှာကြီးစိုးနိုင်ဖို့အလားအလာကောင်းနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းဒီကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ပြင်းထန်လွှတ်တော်ရွေးကောက်ပွဲမှာပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့ပါတီကနေရာအများအပြားမှာအနိုင်ရရှိခဲ့ပါတယ
် I think the cabinet made by Macron has been on the right way in terms of external communications public statementsimage maintenance and
update နိုင်ငံရဲ့အကဲခတ်သူရဲ့အမြင်မှာရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်နာဂအမျိုးသား social aid ကောင်စီရဲ့ဥက္ကဋ္ဌဥခတ်ပလန်ရဲ့စာပနာကိုနာဂလက်နက်ကင်ဖွဲ့ဌာနချုပ်မှတင်ခဲ့တဲ့အကျဉ်းမာတဲ့တင်ပင်္ဂလာပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ဟာပင်္ဂလာပင်လယ်ကိုဖြတ်ကျော်သွားပြီးဖြစ်ပြီးအားပြော့သွားပေမဲ့မြန်မာနိုင်ငံနဲ့ပြည်နယ်နဲ့တိုင်းဒေသမှာမုတ်တုံအားကောင်းပြီးတော့မိုးပြင်းထန်စွာရွာသွန်းနိုင်တဲ့ဆိုတဲ့သတိပေးချက်တင်တွေအပြင် Washington ကလင်ဒူချစ်သူများခြေတက်ပွဲတင်အသေးစိတ်ကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့တင်းလာနေနောက်ဆုံးတဲ့ကိုမှတ်သိရင်ထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်ပြီးခဲ့တဲ့ဗီတိန်လွှတ်တော်ရွေးကောက်ပွဲမှာဝင်းကြီးချုပ်ထရီဇာမေးရဲ့အာဏာရကွန်ဆာဗေးတစ်ပါတီအင်အားချိနဲ့လာတာနဲ့လွှတ်တော်မှာအများစုအနိုင်မရခဲ့တဲ့အခြေအနေတွေကိုအသုံးချပြီးဗီတိန်စီးပွားရေးခေါင်းဆောင်တွေကဥရောပတမကကနေဗီတိန်နှုတ်ထွက်ရေးနဲ့ဆက်ဆက်ပြီးတိုးမြင့်တောင်းဆိုနေကြပါတယ်အခက်အခဲပေါင်းစုံရင်ဆိုင်နေရတဲ့ဝင်းကြီးချုပ်မေအရင်ကစီစဉ်ထားတာထက်ပိုပြီးတော့ဥရောပတမကနဲ့နီနီကက်ကပူးပေါင်းဆောင်ရွက်ဖို့အစိုးရအနေနဲ့ဆွေးနွေးဖို့တိုက်တွန်းနေကြတာဖြစ်ပါတယ်ဝင်းကြီးချုပ်မေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်ပါတီရင်းမျက်နှာပန်းမလှဖြစ်နေရပြီးဝင်းကြီးချုပ်ယာရူကိုအ ਨੇ ဆုံးတော့ယာရီအဖြစ်ဆက်လက်ရယူထားဖို့ပိုင်းဖြတ်ထားပုံရပါတယ်စီးပွားရေးခေါင်းဆောင်တွေရဲ့စီယုံရေးအဖွဲ့ Institute of Directors ကစတက်ဖင်မာတင်ကတော့အကြီးဆုံးကုန်သွယ်ရေးမိဖက်ဖြစ်တဲ့ဥရောပဈေးကွက်မှာလုပ်ကင်ခွင့်ရရမှာဖြစ်တယ်လို့ပြောပါတယ်အဖွဲ့ဝင်တွေအပေါ်ကောက်ယူထားတဲ့စစ်တမ်းမှာလည်းပြီးခဲ့တဲ့ကြာသပတေးရွေးကောက်ပွဲနောက်ပိုင်းစီးပွားရေးလုပ်ငန်းအပေါ်ယုံကြည်ချက်ကျဆင်းလာနေပြီးအစိုးရရဲ့ဆောင်ရွက်ချက်တွေဥရောပသမ္မတကနေဗီတိန်နှုတ်ထွက်ရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးမရေရာမှုတွေအပေါ်စီးပွားရေးလုပ်ငန်းရှင်တွေကဝေဖန်ပြစ်တင်ကြပါတယ်ဗီတိန်နိုင်ငံရဲ့လက်ရှိနိုင်ငံရေးမရေရာမှုကစီးပွားရေးခေါင်းဆောင်တွေအပေါ်တက်ရောက်မှုနဲ့အကျိုးဆက်တွေကြီးကြီးမားမားရှိနေပါတယ်။ချက်ချင်းအရေးတူယူမလုပ်ဘူးဆိုရင်တော့ဗီတိန်စီးပွားရေးအထည်နာနိုင်တယ်လို့လည်းစတက်ဖန်မာတန်ကပြောပါတယ်။ဥရောပတမကနဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုရရှိရေးကအစိုးရတဲ့အနေနဲ့ထိတ်တန့်ဦးစားပေးအနေနဲ့လုပ်ရမယ်လို့လည်း IOD အဖွဲ့ဝင်တွေရဲ့82ရာခိုင်နှုန်းနီးပါးကပြောဆိုထားကြပါတယ်ရှင်။
ပြင်သစ်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကကျင်းပတဲ့ပထမအကြော်လွှတ်တော်ရွေးကောက်ပွဲရလဒ်ဒီရာပြင်သစ်သမ္မတအစ်အီမန်နျူအယ်မက်ခရွန်ရဲ့ပါတီကထောက်ခံမဲ28ရာခိုင်နှုန်းကိုရရှိပြီးတော့လွှတ်တော်ရွေးကောက်ပွဲမှာပြည့်ပြည့်စုံစုံအနိုင်ရဖို့အလားအလာရှိနေပါတယ်။သမ္မတမက်ခရွန်ရဲ့ပါတီနဲ့မဟာမိတ်ပါတီမိုဒမ်တို့နှစ်ခုပေါင်းရလဒ်ကလွှတ်တော်အမတ်နေရာအများစုကိုရရှိထားပြီးနောက်သတင်းပတ်ကျင်းပမယ့်နောက်ဆုံးအကြော်ရွေးကောက်ပွဲမှာသာအခုလိုဆက်ပြီးတော့အနိုင်ရမယ်ဆိုရင်အောက်လွှတ်တော်အမတ်နေရာ958နေရာတွေကအမတ်နေရာ400ကျော်ကိုရရှိမှာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့မဲထွက်ပြီးသူကစံချိန်တင်ရလောက်အောင်ကိုရောကြခဲ့ပါတယ်။မဲဆန္ဒရှင်52ရာခိုင်နှုန်းကမဲမပေးခဲ့တာပါဘူး။ကွဲပြားမှုတွေနဲ့အကျင့်နယ်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့လပြည်သူ့သမ္မတရွေးကောက်ပွဲစီယုံရေးအဲ့ဒီအပြီးမဲဆန္ဒရှင်တွေပြင်ပန်းနေကြတာလို့လည်းပြောဆိုကြပါတယ်မနေ့ကရွေးကောက်ပွဲရလဒ်တီကတော့သမ္မတမက်ခရွန်ကိုတခဲနဲ့ထောက်ခံချက်အဖြစ်လဲရှုမြင်ကြပါတယ်သမ္မတရွေးကောက်ပွဲမှာသူ့ကိုမဲပေးခဲ့ကြတဲ့သူတွေကအထူးသဖြင့်လက်ဝဲဝါဒီမဲဆန္ဒရှင်တွေကသမ္မတလောင်မရင်းလပန်းအနိုင်ရမရဖို့တခုတည်းအတွက်မဲပေးခဲ့ကြတာလို့ပြောဆိုကြပါတယ်လဝဲဝါဒီမဲဆန္ဒရှင်တချို့နဲ့သမ္မတရွေးကောက်ပွဲမှာမဲမပေးခဲ့ကြသူတချို့ကလွတ်တော်ရွေးကောက်ပွဲတွေမှာတော့သမ္မတစ်ကိုထောက်ခံမှာမဟုတ်ဘူးလို့အဲ့ဒီအချိန်ကပြောဆိုခဲ့ကြပါတယ်။ Marine Le Pen ရဲ့လက်ရဇွန် National Front Party ကမနေ့ကလွတ်တော်ရွေးကောက်ပွဲမှာ14ရာခိုင်နှုန်းပဲရရှိခဲ့ပါတယ်။ဒုတိယအကြိမ်ရွေးကောက်ပွဲကိုတော့ဇွန်လ17ရက်နေ့မှာကျင်းပမှာဖြစ်ပါတယ်နော်။
ကာတာနိုင်ငံပေါ်ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတချို့တို့တန်တမာရဲ့အဆက်အသွယ်ဖြတ်လိုက်ပြီးမြေနိုင်ငံရဲ့စီးပွားရေးနယ်ပယ်ပေါ်မှာတော့စိတ်ချယုံကြည်မှုရှိတယ်လို့ကာတာဗန္ဒာယုံဝင်ကြီးကပြောဆိုသွားပါတယ်။စင်ခေါ်ချက်တချို့ရှိနေပြီးမြေလို့ကာတာရဲ့စီးပွားရေးကပုံမှန်အတိုင်းရှိနေတယ်လို့ဗန္ဒာယုံဝင်ကြီးအလီရှရစ်အယ်အီမဒီက Digini CNBC Yotanga Tolin at Drizzo, Mimian Kama Pita Twaraba, Titarin Siva in a Pata B. Soyenzia Mashiu, so Piro Le Piovare, Katane, Tandamasasan Yi, Yasan Yang Tina get and hang into Ininero, Titarin Siva in Lungani, Tina Ziraja, Panayi, a cake can a Yinsan Yamato led to got Talang Piovare.
ကတ္တနဲ့ဆက်ဆံရေးဖြတ်တောက်တဲ့နိုင်ငံတွေထဲမှာတော့ဆော်ဒီအာရေဗျာ၊ဘာရိန်း၊အာရဗ်စပေါ်များပြည်ထောင်စုအီဂျစ်နိုင်ငံတို့လည်းပါဝင်ပါတယ်ရှင်။မေရိကန်ရဲ့နယ်နိမိတ်ဖြစ်တဲ့ပေါ်တိုရီကိုကျွန်းကိုမေရိကန်ရဲ့50တခုမြောက်ပြည်နယ်ဖြတ်သတ်မှတ်ဖို့နဲ့ပတ်သက်ပြီးတော့အလုပ်တော်လူလူဆန္ဒခံယူပွဲကိုတနင်္ဂနွေနေ့ကပြုလုပ်ခဲ့ကြပါတယ်။ဒါမဲ့ဒီဆန္ ဒီစနာခံယူပွဲကိုစုစုပေါင်းမဲပေးနိုင်သူဦးရဲ့23ရာခိုင်နှုန်းကမဲပေးခဲ့ကြတာပါ။ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ကြတဲ့လူအများစုရဲ့ဆန္ဒကအမြဲတမ်းအနိုင်ရလေ့ရှိတယ်လို့ပေါ်တိုရီကိုကျွန်းရဲ့အုပ်ချုပ်ရေးမှုပေဒရိုရိုဆဲလိုကပြောပါတယ်။ဒါကပေါ်တိုရီကိုကျွန်းမှာ၅ဒီမြောက်လုပ်တဲ့အလွတ်တဘောလူလူဆန္ဒခံယူပွဲလေးဖြစ်ပါတ
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအေမြန်မာပိုင်းစီစဉ်ကတနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ဆွီဒင်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်ဝန်ကြီးချုပ်စတီဖင်လူဗီယန်နိုင်ငံဆိုင်ဝန်ကြီးမာကော့ဘောစတန်တို့နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးကြပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လူ့အခွင့်အရေးရာသီဥတုပြောင်းလဲမှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံဆိုင်ဝန်ကြီးဝဲစတန်ကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ဟာဆွီဒင်ဝန်ကြီးချုပ်နဲ့ဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဘန်အာလင်းတို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုနှစ်ရက်ကြာတရားဝင်ချစ်ကြည်အခီးရောက်နေတာပါခီးစဉ်အတွင်းဆွီဒင်အစိုးရအရာရှိတွေအပြင်ဆွီဒင်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့လည်းဒေါက်ဆန်းစုကြည်ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံမှာဖြစ်ပါတယ်ဒီလိုတွေ့ဆုံရတဲ့အခါထိုင်းနိုင်ငံနေဆက်ကဒုက္ခသည်တွေမြန်မာနိုင်ငံတွင်ပြန်လည်အခြေချနေထိုင်ရင်းနဲ့တိုင်းရင်းသားဒေသတွေမှာလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကိုမေးမြန်းဖို့ပြင်ဆင်ထားကြသလိုဆွီဒင်နိုင်ငံမှာမြန်မာတယုံဖွင့်လှစ်ဖို့တိုက်တွန်းပြောဆိုသွားမယ်အကြောင်းဆွီဒင်ရောက်မြန်မာမိသားစုတွေကပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနေ့ပြန်အင်ကာနေမှာတော့ဆွီဒင်လွှတ်တော်မှာမိန့်ခွန်းပြောမှာဖြစ်ပါတယ်ဆွီဒင်ခီးစင်မတိုင်ခင်ကနေဒါနိုင်ငံကို9ရက်ကြာချစ်ကြည်ခီးတွားရောက်ခဲ့ပြီးကနေဒါဝန်ကြီးချုပ်ကနေဒါဘရင်ခံချုပ်အပါအဝင်အစိုးရအရာရှိတွေနဲ့လည်းဒေါက်ဆန်းစုကြည်တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရော်ရီမြို့မှာအစ္စလာမ်အစွန်းရောက်တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွင်အင်ဒိုနီးရှားပါဝင်ပြည်ပနိုင်ငံတွေကမွတ်စလင်တွေနဲ့ပါဝင်နေပြီးတော့ငွေကြေးရလဲအကူအညီတွေပေးနေတယ်လို့တန်ကြားရှိကြောင်းဖိလစ်ပိုင်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်တပ်ဖွဲ့တွေကမင်းနာအိုကျွန်းကအကြမ်းဖက်အဖွဲ့လို့တန်ကြားရှိတဲ့မော့တဘုံအဖွဲ့ကိုချေမှုန်းတာတွေစတင်လို့ဆောင်နေပြီးတော့အတော်များများကိုရှင်းလင်းနိုင်ခဲ့တယ်လို့ဒီအဖွဲ့ကိုစတင်တည်ထောင်တဲ့ညီကိုနှစ်ယောက်ရဲ့အဖေနဲ့အမေကိုလည်းဖမ်းဆီးလိုက်တယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာအကြမ်းဖက်တိုက်ဖျက်ရေးလုပ်တဲ့နေရာမှာအများအားအားနေပြီးကျွန်းနိုင်ငံဖြစ်တာရဲ့ရေတပ်အင်အားအပြော့တာတွေကြောင့်ဖိလစ်ပိုင်နိုင်ငံတဲကိုအလွယ်တကူဝင်နိုင်တယ်လို့ဒလဆောတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရရစ်ကပြောပါတယ်မာရော်ရီတိုက်ပွဲအတွင်းမှာတည်ဆုံသွားတဲ့သူ134ယောက်ထဲမှာဆော်ဒီနိုင်ငံသား2ယောက်မလေးရှား2ယောက်ယေမန်နဲ့ချက်ချနီးယားက1ယောက်စီပါဝင်ပါတယ်ဒါပြင်ကူဝိတ်နဲ့ဆီးရီးယားနိုင်ငံသားတွေကိုလည်းပြီးခဲ့တဲ့မေလကဖမ်းဆီးခဲ့တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒဖင်လိုရာဇာနာကဖိလစ်ပိုင်မီဒီယာတွေကိုဇွန်လ2ရက်နေ့ကပြောကြားခဲ့ပါတယ်ခင်ဗျာ
တဝဲမျိုးအနောက်တောင်ဘက်ပင်လယ်ပြင်ထဲမှာပြက်ကျခဲ့တဲ့တပ်မတော်လေယာဉ်မှာလိုက်ပါသွားသူတွေတဲ့က83တို့ရဲ့ရုပ်လောင်းတွေကိုဆယ်ယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။လေယာဉ်ပေါ်မှာလိုက်ပါသွားသူ ဒီဆက်တူတို့ပျောက်ဆုံးနေစေဖြစ်ပါတယ်လေယံမှုတန်းရဲ့အပါဝင်တမရော်အရာရှိတပ်သားတွင်နဲ့မိသားစုဝင်နေစုစုပေါင်း150ဦးလိုက်ပါသွားတဲ့တမရော်တေယူပို့ဆောင်ရေးလေယံကဇွန်လ9ရက်နေ့ကပြေကျခဲ့တာပါပြေကျခဲ့တဲ့နေရာတစ်ဝိုက်ကိုတမရော်လေတန်းနဲ့ရေတက်နောက်ဒေသခံ5ဖမ်းဆက်လီတွေပူးပေါင်းပြီးရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေပါတယ်ပြေကျခဲ့ပြီးတရင်တပတ်နေပါရောက်ရှိလာချိန်မှာအ
ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဟူးနေ့နေ့လယ်ပိုင်းမှာဖိတ်ကန်နေရန်ကုန်ကိုပြန်တန်းစဉ်ကြောက်ဆုံးခဲ့တာဖြစ်ပါတယ်ရှင်။လိန်သူချင်းစိတ်ဝင်စားသူတွေရဲ့အခွင့်အရေးကိုပြေဝါတောင်းဆိုတဲ့ချီတက်ဆန္ဒပြပွဲတွေကိုအမေရိကန်နိုင်ငံတော်ကမြို့တွေမှာချီတက်ဆန္ဒပြခဲ့ကြပြီးတော့လူပေါင်းသိန်းနဲ့ချီပြီးတော့ပါဝင်ဆင်နွှဲခဲ့ကြပါတယ်။မြို့တွေလိုက်ဒီချီတက်ဆန္ဒပြ ဒီနေ့ကျွန်တော်တို့ကတော့ဒီလူမှုအတိုင်းဝိုင်းကို We went Dari Lokebare, Didema Dutama Mike Pence, Shinny Cho, Jeff Sessionole, Powermarek.
Uyoba Damga, Powin, Hang and Drigo, Ukraine, Hang and Dari, Puin Quin, Pizam, Shuzia Malove, Minit, and Inkininiga Salo, Winter Dalla and I meet you be. Ukraine, them rapid through Borushanko Garo, Russia, Empire, Dekani, Ukraine, Hang and Yi, a beat that Tokwa Musso, Biro, Piosu, like Bari, Ukraine, Hang and Drip, Puin Quin, Uzia Malude, Sennit, Satimavi, Uyoba, Adre, your Ukraine, Hang and Drip, Baku, Uzia, Valu, Tamra, Borushanko Gar, Minit, and Inkinin, Minabai, do yet to Tama, Shita Kebari. DC say, yeah, Ukraine and Dari, Nanga Kulamane, Uyopa, Tamka, Powin, Nanga, Alungo, Aleba, Tamamole, Midazu, Misuri, Zigo, Toya, Dama, Chala, the change, Japan, Kuzes, or Piwin, Queen Yama, Pipari, Pitania, Ayalanura, DC, Mama Babau, Nito, what do Mabe, Ukraine, Pidu, Tamnechi, Uyopaning and Nigo, Toya, Nijare, Lunanga, when you eat Hana, Kausi, Yung up your so Tabare. Internet cyber jazwen mu de tirita ta dola ni ra cha online paw ka ni chin chao chat kai na ri chi ba so ga da ri ka ni ka kwen nai mu atwe Bangladesh nai ngan ga thong ne chi de chang tu le ri ko sat tin le chin tin cha pe ni ba le Bangladesh ye myo pya data ri ka chang tu ri a ni ne online paw ka ni chin chao mu ri ne ko thwe chong la de a kha ko 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 long chong aw blo ka kwe ya ma le so ra ko tin cha pe de san ta season de ku ko Bangladesh aso ya ga saung ywet khe da phit par de shin
Direct from Washington, the voice of America, VOA. The name of the internet. The name of the internet. သမ္မတတည့်ရဲ့ဘဟုဝါဒီပါတီအနေနဲ့ပြည်တဲ့နိုင်ငံရဲ့အဓိကပါတီကြီးနေရစလုံးကိုအပြတ်အသတ်အနိုင်ရလိုက်တာဟာသူလုတ်ဆောင်မဲ့ရီမန်ချက်တွေအလွယ်တကူပြင်းမြအောင်ဆောင်ရွက်နိုင်တဲ့အနေအထားကိုရရှိလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမဲလာပေးသူဦးရေသိပ်မြင်းများဆဆမရှိတာဟာလည်းလူမှုအနေနဲ့နိုင်ငံရေးသမားတွေပေါ်ဘလောက်ထိယုံကြည်မှုကိမဲ့လာနေတယ်လဲဆိုတာကိုပြသနေတာပါ။
ဒီနေ့ကနေ့တုန်းကမဲပေးသူဦးရေဟာ48ရာခိုင်နှုန်းတိရှိခဲ့ပါတယ်မဲလာပေးသူတော်တော်များများကတော့နိုင်ငံရေးသမားတွေအပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါမဲပေးသူတဦးဖြစ်တဲ့ဒေးဗစ်ကွန်နီယက်ကဝီစီဘာပေးထားတဲ့ဂရုတွေမတီးကြတော့မဲလာပေးတဲ့သူတွေလည်းတဖြည်းဖြည်းနည်းကုန်ပါတယ်ဒါပေမဲ့လည်းတချို့ကတော့သမ္မတသစ်အနေနဲ့ပြဿနာတွေဘယ်လိုကင်းတဲ့ဖြေရှင်းမလဲဆိုတာကိုစောင့်ကြည
ဒီနေ့ကျွန်တော်တို့ရွေးကောက်ပွဲရလဒ်ကိုဖြစ်လာတယ်လို့အလားတူတချို့ပုံကိုယ်တွေလည်းလွတ်တော်အမတ်တွေဖြစ်လာတာမျိုးဘယ်တော့မှမတွေ့ခဲ့ဘူးပါဘူး။ဒါဟာကောင်းတဲ့ဘက်ကိုဥတီသွားနိုင်ပါတယ်။မသိသေးပါဘူးဗျာ။စောင့်ကြည့်တာပေါ့။
It's key to give the current president. အပြောင်းလဲတွေဖြစ်လာဖို့မလွယ်ပါဘူး
လူလူနဲ့အမြဲထိတွေ့ပြီးအပြောင်းလဲတွေအရှင်ဟုန်နဲ့ပေါ်ဆောင်သွားမယ်လို့မဲဆွယ်စီရင်ပြီးမက်ခရွန်အနိုင်ရလိုက်တာပါဒါပေမဲ့လည်းသူအစိုးရအဖွဲ့အတွင်းကရစ်ချတ်ဖာရန်ဟာငွေကြေးမတမာမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံရပါတယ်နိုင်ငံရေးအကြီးအကဲဒိုမီနစ်ရင်းနီက
တော်တော်မက်ခရွန်ရဲ့အစိုးရအဖွဲ့ကိုကြည့်ရင်အတွင်းတန်းရရောအနှစ်သာရရပါလမ်းကြောင်းပတ်ပေါ်မှာရှိနေပါပဲဖာရန်ရဲ့ကိစ္စမျိုးပေါ်လာတာသိမကောင်းလာပြီမဲ့တစ်ခုလုံးအရာဆိုရင်တော့ဒါပြဿနာကြီးတည်းမဟုတ်ပါဘူး
လွတ်တော်ရွေးကောက်ပွဲရလဲဟာသမရသည့်အတွက်တော့အရေးပါတဲ့အောင်မြင်မှုအဖြစ်ရှိမြင်နိုင်ပါတယ်ဒီရွေးကောက်ပွဲမှာလွတ်တော်မှတ်နေရာပေါင်း989ရာအတွဲကိုစလဲလောင်း 8,000 လောက်ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးလာမယ့်တနင်္ဂနွေနေ့မှာဒုတိယအကြော့ထပ်မံမဲပေးရမှာဖြစ်ပါတယ်ခင်ဗျာ
ပြင်ထက်လွတ်တော်ရွေးကောက်ပွဲအကြောင်းကိုအောင်တက်ပြသွားတာပါရှင်အခုတော့မနေ့ပြန်အင်္ဂါနေ့ည9:00နာရီတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရရှိတဲ့စနစ်ကျော်တည်တံ့ရှိတာပြီဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်ဒေါ်ဆန်းစုကြည်ကတော့ဒီတစ်နှစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက်ခိုက်မှာပြောပါတယ်ဝေဖန်သူတွေပြောနေကြတယ်လို့တိုးတက်ပြောင်းလဲမှုတွေမတွေ့ရတာဘာကြောင့်လို့ယူဆပါသလဲဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလားလာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာပါဝင်ဆွေးနွေးမိမြလူရဲသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့ production ကိုကြိုးပမ်းပါတယ်ခင
်ဗျာ။မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ပြည်တွင်းသတင်းဆောင်မတွေပဲဆက်ရအောင်ပါ။NSCN KCO နာဂအမျိုးသားဆိုရှယ်လစ်ကောင်စီရဲ့ဥက္ကဋ္ဌဦးခက်ပလန်ရဲ့စာပနာကိုနာဂအလက်နက်ကိုင်အဖွဲ့ဌာနချုပ်မှဒီကနေ့ကျင်းပခဲ့ပါရယ်ဦးခက်ပလန်ဟာမြန်မာပြည်ကနာဂအမျိုးသားတော်လှန်ရေးကိုအစောဆုံးဦးဆောင်ခဲ့သူဖြစ်ပြီးသူကွယ်လွန်တာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့နာဂလူမျိုးတွေကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့မြန်မာပြည်အခြေစိုက်နာဂလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ NSCN K ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီရဲ့ဥက္ကဋ္ဌဦးခပ်ပလန်ဟာလာပေါင်းအတော်ကြာနမ်ကျန်းဖြစ်နေခဲ့ရာကဒီလ9ရက်နေ့ညနေပိုင်းမှာစကိုင်းတိုင်းဒေသကြီးနမ်ယွန်းမြို့နယ်တကားရွာမှာရှိတဲ့ NSCN K ဌာနချုပ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ဦးခပ်ပလန်ရဲ့ဇပနာအခမ်းအနားကိုဒီကနေ့ကျင်းပကြောင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ယွန်းမြို့နယ်ကတိုင်းဒေသကြီးကိုစလဲဦးစိမ့်မောင်ကပြောပါတယ်ဦးခပ်ပလန်ကွယ်လွန်တာဟာနာဂလူမျိုးတွေအတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့လည်းဦးစိမ့်မောင်ကပြောပါတယ်
။သူရှိချင်းလားဖြစ်ပေါ့နော်ကျွန်တော်နာဂလူမျိုးတွေကလူမျိုးတစ်ခုဖြစ်တယ်ဆိုတာကိုလူတွေပုံတိလာတာပေါ့နော်။အဲတန်းတဲ့လူမျိုးတွေကလည်းပဲကျွန်တော်တို့ကိုပို့ပြီးတော့မှဟိုအလေးထားတဲ့အနေထားမှရှိတာပေါ့နော်။အဲ့ဒါလေးတွေကတော့ထူးခြားတဲ့လက္ခဏာလေးတွေပါ။ကျွန်တော်တို့မှအများကြီးဆုံးရှုံးတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ဗျ။ဖြစ်လို့လို့ရှိရင်တော့သူကဟိုရှင်းနေတော့မီပေါ့နော်ဟိုနာဂရေးရနဲ့ပတ်သက်လို့တော်တော်လေးပြည်ကျော်နားလေထားတဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်
။ပန်းဆောင်မြို့နယ်ခွဲကနာဂအမျိုးသားတဦးကလည်းဦးခပ်ပလန်ဟာမြန်မာပြည်ပဲအချမ်းကနာဂတော်လန်ကြီးကိုစတင်ဦးဆောင်ခဲ့သူဖြစ်တာကြောင့်နာဂလူမျိုးတွေအပေါ်ဩဇာကြီးမားသူတယောက်ဖြစ်ကြောင်းပြောပါတယ်
။နာဂဘယ်လိုတလုံးဆိုတော့သုံးတော်လေးကြီးရေးဆုံးဆုံးလို့ရှိတာပေါ့ဗျာ။အခုသူကနာဂတော်လန်ကြီးဟာသူကပါပင်ခဲလို့ပြောလို့ရတ
ာ။ဦးခပ်ပလန်ဟာအိန္ဒိယနာဂတော်လှန်ရေးခေါင်းဆောင်ဖီဇိုရဲ့နာဂအမျိုးသားကောင်စီ NMC လှုပ်ရှားမှုမြင့်တက်နေချိန်1964ခုနှစ်မှာနာဂကာကွယ်ရေးတပ်ဖွဲ့ကိုဖွဲ့စည်းခဲ့သူဖြစ်ပါတယ်။နောက်တစ်နှစ်အကြာမှာနာဂဒေသအရှေ့ပိုင်းတော်လှန်ရေးကောင်စီရဲ့ဒုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။ဖီဇိုခေါင်းဆောင်တဲ့ NMC ကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးရယူပြီးတဲ့နောက်မှာဦးခပ်ပလန်ဟာအိန္ဒိယနာဂခေါင်းဆောင်အိုက်ဆက်မွေဘာရိုးနဲ့အတူနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NFCN ကို1989နှစ်မှာဖွဲ့စည်းပြီးတရုတ်နိုင်ငံကနေစီးရေးအကူအညီရယူခဲ့ပါတဲ့1988ခုနှစ်မှာအိုက်ဆက်မွေဘာခေါင်းဆောင်နဲ့ NSCN IM နဲ့ဦးခပ်ပလန်ခေါင်းဆောင်နဲ့ NSCN K ဆိုပြီးအဖွဲ့နှစ်ချမ်းကွဲခဲ့ပါတဲ့ NSCN K အဖွဲ့ဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံစလုံးမှာအခြေပြုလှုပ်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတဲ့ဦးခပ်ပလန်ရဲ့လုပ်ဖို့ကင်ပယ်ဟောင်းနာဂနိုင်ငံရေးသမားဦးစောစာကတော့ဦးခပ်ပလန်ပေါ်မှာအခုလိုတုံ့တက်ပြောဆိုပါတဲ့
တကယ်အမျိုးမျိုးဖြစ်တဲ့ပုံကတယောက်ပါဒီမကတ်တာကတ်တာတစ်ပိုင်းတမ်းလို့
ဒီလောက်မှာဒီလောက်ကိုမျိုးကိုနည်းနည်းကိုတော့လောကဖြစ်တဲ့ခင်းနဲ့ဆွဲစိတ်တန်းနဲ့တော့ပြီးရက်ပြီးခဲ့ပါတယ်။ဒီမှာလည်းသုံးဆုံးမှုတစ်ခုတော့ရေဆိုင်ခဲ့ရပြီလို့ပဲပြောပါမယ်။ဥက္ကပလန်ခေါင်းဆောင်နဲ့ NSCNK အဖွဲ့ဟာ2014နှစ်ခုနှစ်မှာမြန်မာအစိုးရနဲ့အပြစ်ခတ်ရစေးရေးစာချုပ်ကိုတိုင်းဒေသကြီးအစိုးရအဆင့်လက်မှတ်ရေးထိုးခဲ့ပေမဲ့2014ငါးခုနှစ်မှာတနင်္ဂ ကျွန်တော်တို့ရဲ့အမြင်မှာပါဒါစီစဉ်တွေကိုယနေ့ချောင်းနိုင်ခွဲကနေခုနနိုင်အထိရွေးကောက်ပွဲမှာဝင်းကြီးချုပ်ထရီဇာမေးရဲ့အာဏာရကွန်ဆပ်ပစ်တက်ပြီးတော့ဆုံးတွေ့ဆောင်ရွက်နေတာကြောင့်နိုင်ငံရေးဆွေးနွေးမယ်ဆိုရင်မြန်မာအစိုးရနဲ့တင်ပြီးပြတ်မှာမဟုတ်ဘူးလို့ယုံကြည်တဲ့အတွက်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုလည်းပါဝင်တယောက်တာရှိခဲ့ပါဘူး
ကိုမိုးသောတင်ပြသွားပါရှင်ပြည်အင်မြန်မာပိုင်းကနေတင်းနေလာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မိုးလေဝသတင်ဖက်လဲပါမယ်ပင်ကလာပင်လယ်အော်မှာဖြစ်ပွားခဲ့တဲ့မုန်တိုင်းငယ်ဟာပင်ကလာပင်လယ်ကိုဖြတ်ကျော်သွားပြီးဖြစ်ပြီးအပြော့သွားပေမဲ့မြန်မာနိုင်ငံရဲ့ပြည်နယ်နဲ့တိုင်းဒေသတချို့မှာမုတ်တုံလီအားကောင်းလာပြီးမိုးပြင်းထန်စွာရွာသွန်းနိုင်တယ်လို့မိုးလေဝသန တယ်။အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုကောင်းစာဟင်းကသတင်းပေးပို့ထားပါတယ်ရှင်။
ဒီနေ့ဂျွန်လ၁၂ရက်နေ့မြန်မာစံတော်ချိန်မနက်၁၇နာရီကမိုးလေဝသနဲ့ဇလားပြည်ထောင်ညားရေးမှုဦးစီးဌာနရဲ့တိုင်းတော်ချဲ့အရာဘင်္ဂလားပင်လယ်အော်မှာဖြစ်ခဲ့တဲ့မော်တိုင်းငယ်ဟာဆိုရင်ဘင်္ဂလားပင်လယ်ကိုဖျက်ကျော်သွားပြီဖြစ်တဲ့အတွက်အပြျော့သွားပြီဖြစ်ပေမဲ့အဲ့ဒီမော်တိုင်းငယ်ရဲ့အရှိန်နဲ့မြန်မာနိုင်ငံရခိုင်ကယွန်းတလျှောက်မိုးရေကြီးလာနိုင်တယ်လို့မိုးလေဝသနဲ့ဇလားပြည်ထောင်ညားရေးမှုဦးစီးဌာနဒုတိယညားရေးမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါရစေ။
အွန်လိုင်းရဲ့အရှိန်ကြီးပဲကြံနေတယ်နော်။မိုးသွန်းညားလည်းအားလုံးကောင်းနေတဲ့အတွက်ကြောင့်လို့ဒီကမ်းလမ်းတစ်ချောင်းမှာတော့ဒီမနေ့ကဒီတော့ဒီတိုင်းကြီးနေတော့နိုင်ကြီးရဲ့ကျွန်တော်နိုင်ကြီးကတော့ဒီဆယ်ပြန်းနေဆယ်ပြေးတလေးပြီးတော့ဒီရှိနေတယ်ဒီလိုမျိုးဒီမိုးပေါ့နော်မိုးထချုံရွာရွာတဲ့အချိန်မှာလည်းဒီရေပင်ကြီးပြင်းနေရပါဘောနော်ဒီနိုင်ကြီးကိုကျွန်တော်မိုင်လေးတင်တော့ဒီကိုနားရခိုင်ကန်းဦးရန်တစ်ချောင်းနဲ့မြို့ဝကျွန်တော်ကန်းဦးရန်တစ်ချောင်းဒီပေါ်နိုင်ကြီးရဲ့နေရာရှိပါတယ်
မိုးရေချိန်သုံးလမှာအထီးရွာနိုင်တယ်လို့လည်းသူကပြောပါတယ်ရခိုင်ကန်းဦးရန်အပြင်အေရဝတီတိုင်းမကွေးတိုင်းနဲ့တန်ကုန်းတောင်တန်းထူထပ်တဲ့ချင်းပြည်နယ်မှာပါမိုးအပြင်းအထန်ရွာလာကြောင်းမြေပြိုတာတွေဖြစ်လာနိုင်တဲ့အတွက်သတိပြုလိုတယ်လို့လည်းဒေါက်တာကျော်မိုးဦးကသတိပေးပါတယ
်အေရဝတီပေါ့နော်အေရဝတီတိုင်းကလည်းဒီကျွန်တော်တို့ဒီချင်းပြည်နယ်မှာလည်းဒေသနိုင်မှုနေတဲ့ကြောင့်လို့ဒီချင်းပြည်နယ်မှာဟောဒီကတော့ဒီတောင်တောင်တန်းကြီးရှိတဲ့ကြောင့်လို့ဒီဒေသမှာဒါဆိုလိုက်ပေါ့နော်ဒီလိုမျိုးဒီအနေနဲ့ဒီကူပြည်ပြည်ဝတို့ပါတယ
်မိုးလေဝသနဲ့ဇလားပြည်ထောင်ကျွမ်းကျင်သူဦးထွန်းလင်ကတော့မိုးနိုင်ငယ်ကြောင့်မြန်မာနိုင်ငံမြောက်ပိုင်းစစ်တွေဘူးသီးတောင်မောင်တော်အစရှိတဲ့ရခိုင်ပြည်နယ်ရင်းဒေသတွေမှာတတိပြည်ကိုပြောထားပါတယ
်အဓိကမြောက်ပိုင်းပဲမြောက်ပိုင်းဆိုတာစစ်တွေပေါ်ပေါ့နော်စစ်တွေရဆလို့ပေါ့နော်အပေါ်ပိုင်းမှာပါဝင်နေဟုတ်လားမောင်တော်နောက်ပြီးတော့အဲဒီဟိုဗာလဲဘူးသီးတောင်တို့ခြားသဖြင့်ပေါ့ဗျာနော်အဲဒီတည်းပေါ့ဒါပေမဲ့ဒါနိုင်ပိုင်းပဲကြာမှာတော့လေနော်ဒီနေ့ညနေလောက်ဆိုပြီးတော့မှာပါ
ဒေါက်တာကျော်မိုးဦးကတော့ဒီအပိုင်းအတွင်းရခိုင်ကန်ရိုးတန်းဒေသတစ်လျှောက်ကလွဲပြီးကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာမိုးရွာနိုင်ပေမဲ့အားရော့ချသွားနိုင်တယ်လို့လည်းပြောပါရခင်ဗျာ
ကိုကောင်းစာဟင်းသတင်းပေးပို့သွားတော့ပါရှင်အခုတော့ Washington DC ကလိန်တူချစ်သူချစ်သက်ပွဲသတင်းတင်ပြပါမယ်တနင်္ဂနွေနေ့က Washington DC မှာကျင်းပခဲ့တဲ့လိန်တူချင်းချစ်သူများချီတက်ပွဲမှာလူပေါင်းထောင်ချီပါဝင်ခဲ့ကြပါတယ်။ဒီနှစ်ချီတက်ပွဲရဲ့ထူးခြားချက်ကသူတို့အပေါ်ခွဲခြားဆက်ဆံမှုတွေကိုမျှမောင်းထိုးပြပြီးအခွင့်အရေးတွေကိုကာကွယ်တိုးမြှင့်ပေးဖို့တောင်းဆိုဆန္ဒပြကြတာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။ American ပြည်ထောင်စုမှာဂျွန်လကို Gay Pride လို့ခေါ်တဲ့လိန်တူချင်းချစ်သူတွေရဲ့ဂုဏ်သိက္ခာလအဖြစ်တက်မှတ်ပြီးနိုင်ငံတော်မျိုးကြီးတွေမှာချီတက်ပွဲတွေကိုအသီးသီးကျင်းပနေကြတာဖြစ်ပါတယ်။အပြည့်အစုံကတော့ My Engine နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဂျွန်လကိုလိန်တူချင်းချစ်သူတွေရဲ့ဂုံတိုက်ခါလာအဖြစ်သတ်မှတ်ထားတာကိုတမရထရန့်အစိုးရအဖွဲ့အနေနဲ့အသိအမှတ်ပြုပေးစေခြင်းကြောင့်ဝါရှင်တန်မှဆန္ဒပြသူအများစုကပြောပါတယ်။ညီညွတ်ရေးနဲ့ဂုံတိုက်ခါအတွက်နိုင်ငံတော်ဒန်းတူရေးချီတက်ပွဲမှာ LGBT လို့ခေါ်တဲ့လိင်စိတ်ခံယူမှုကွဲပြားသူလိန်တူချင်းစုံမတ်သူတွေရောသူတို့ကိုထောက်ခံသူတွေရောပါဝင်ပါတယ်။ဂျော်ဂျီယာပြည်နယ်ကလာတဲ့သူတဦးကတော့
Yeah, no, I think we have an administration.
ဆိုရဖွဲ့ဟာလိန်တူချစ်သူတွေသူတို့ရဲ့အခွင့်အရေးတွေနောက်လိန်စိတ်ခံယူမှုကွဲပြားသူတွေရဲ့အခွင့်အရေးတွေကိုဝေဖန်ပြစ်တင်ပြီးတမင်တက်တက်ကိုအတိအမှမပြုထားဘူးလို့ကျွန်တော်မြင်ပါတယ်။လွန်ခဲ့တဲ့၈နှစ်ကျော်ကဆိုရင်တိုးတက်မှုအများကြီးရှိအောင်ကျွန်တော်တို့လုပ်နိုင်ခဲ့တာပါ
။ဒါပြင်လိန်ပြောင်းထားသူတွေကသူတို့ရွေးချယ်ထားတဲ့ကြားမတတ်မှတ်မှုအပေါ်မှာမူတည်ပြီးကြားမအင်နာတွေကိုအသုံးပြုခွင့်ရှိရမယ်ဆိုတဲ့သမ္မတဟောင်းဘရက်အိုဘားမားရဲ့ပြဋ္ဌာန်းသတ်မှတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကသူ့လက်ထက်မှာပယ်ဖျက်ခဲ့တာကိုသူတို့သဘောမတူကြောင်းဆန္ဒပြသူတွေကပြောပါတယ်။လွန်ခဲ့တဲ့အနှစ်80ကျော်ကဆိုရင်အမေရိကန်ပြည်ထောင်စုမှာလိင်တူချင်းဆက်ဆံသူတွေကိုစိတ်ပိုင်းဆိုင်ရာခြုံရင်းသူတွေအဖြစ်သတ်မှတ်ခဲ့တာပါ။1969ခုနှစ်က နှစ်တကူအကျိုးညတကောင်းရံအချိန်မှာ Los Angeles မြို့က Black Cat လို့အမည်ပေးထားတဲ့ လိင်တူချင်းချစ်သူတွေရဲ့ဘားမှ နှစ်တကူပွဲကိုဆင်နွှဲတဲ့အနေနဲ့ လိင်တူချင်းနန်းနေကြသူတွေကိုရဲတွေကဝင်ရောက်ဖမ်းဆီးရမှာ လူပေါင်း14ဦးအဖမ်းခံခဲ့ရပါတယ် ဒါကိုတုံ့ပြန်တဲ့အနေနဲ့ လိင်တူချင်းချစ်သူတွေရောထောက်ခံသူတွေပါရာနဲ့ချီပြီးပထမဆုံးအကြိမ်လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ် ဦးဆောင်သူတွေထဲမှာ Alexey Romanov
ဆိုသူလည်းပါဝင်ပါတယ်။လိင်တူချင်းချစ်သူတွေပေါ်ခွဲခြားဖိနှိပ်မှုအခြေအနေတွေအတော်လေးဆိုးနာနေတဲ့အချိန်မှာဒါကိုပြောင်းလဲဖို့အတွက်ကျွန်တော်တို့တစ်ခုလုပ်ရမယ်ဆိုပြီးတော့ဆုံးဖြတ်လုပ်ခဲ့ကြတာပါ။လွန်ခဲ့တဲ့15နှစ်ကျော်ကစပြီးပြည်내အချို့မှာ လိင်တူချင်းလက်ထက်တာကိုတရားဝင်ဥပဒေနဲ့အညီခွင့်ပြုခဲ့ပြီးတဲ့နောက်2019ခုနှစ်ဇွန်လမှာတော့အမေရိကန်ပြည်ထောင်စုတဝန်းလုံးမှာတရားဝင်ဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းလိင်တူချင်းဆက်ဆံသူလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုကိုတားမြစ်တဲ့ဥပဒေမျိုးတော့အခုချိန်ထိအမေရိကန်ပြည်ထောင်စုမှာမရှိသေးပါဘူး။1969ခုနှစ်ဇွန်လကနယူးယောက်မြို့မန်ဟတ်တန်မှာဖြစ်ခဲ့တဲ့ Stonewall ဆန္ဒပြပွဲအကြမ်းဖက်ဖြုတ်ခွဲခံရမှုကိုဂုံပြုတဲ့အနေနဲ့အခုလို့နှစ်စဉ်ဂျွန်လကိုလိင်တူချင်းချစ်သူတွေရဲ့ဂုံသိက္ခာလဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်ရှင်။
လိင်တူချစ်တို့များချစ်တဲ့ပွဲအကြောင်းမှအင်ဂျင်နိုင်တင်ပြသွားတော်ပါရှင်။VOA မြန်မာပိုင်းရညနေခင်ရေဒီယိုအစီအစဉ်ပြပြချင်ပါပဲ။VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။အရှာဆက် 7ဂျရုကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ ဆွေးနွေးနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ဆွီဒင်ဝင်ကြီးချုပ်စတီဖန်လူဘီယန်နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးပါတယ်။ဆွေးနွေးမှုအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းပညာရေးနဲ့ကျန်းမာရေးဆိုင်ရာအကူအညီတွေလိ
ဒီမတိုင်ငယ်နိုင်ငံသားရေးဝန်ကြီးမာကော့ဘော့စတန်တို့နဲ့တွေ့ဆုံမှုအတွင်းမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လူ့အခွင့်အရေးရာသီဥတုပြောင်းလဲမှုနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီး ဝက်စတန်ကသူ့ရဲ့တွစ်တာစာမျက်နှာမှာဖော်ပြထားပါတယ်။ထောင်ဆန်းစုကြည်ဟာဆွေဒင်ဝန်ကြီးချုပ်လူပြန်နဲ့ဆွေဒင်လွှတ်တော်ဥက္ကဋ္ဌအာဗန်အာလင်းတို့ရဲ့ဖိတ်ကြားခြင်းနဲ့ဆွေဒင်နိုင်ငံကိုနှစ်ရက်ကြာတရားဝင်ချစ်ကြည်ခီးစဉ်ရောက်ရှိနေတာပါ။ခီးစဉ်အတွင်းဆွေဒင်အစိုးရရရှိတွေ့အပြင်ဆွေဒင်ရောက်မြန်မာနိုင်ငံဘွားတွေနဲ့လည်းထောင်ဆန်းစုကြည်ဒီကနေ့နေ့လယ်ပိ party in Achine Larane, Lotoma, Miasu, and Namiagede, Chinirigo, Tochapi, Bidin Siway, Gonsomiga, Uyoba, Tamagagani, Bidin Notoy in a Sasalu, Domi, and Dowso Lani Javade. ကျင်းတဲ့နိုင်ငံမှာတော့မိနစ်တနည်းနည်းကနေကကျင်းပတဲ့ပထမအကြော်လွှတ်တော်ရွေးကောက်ပွဲရလဒ်တွေအရပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ရဲ့ပါတီကထောက်ခံမဲ့20ရာခိုင်နှုန်းကိုရရှိပြီးလွှတ်တော်ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရဖို့အလားအလာရှိနေပါတယ်ရှင်ရုရှားတိုက်ခိုက်ကောင်းဆောင်အလဲစီနေဗနီကိုမော်စကိုမြို့တော်ကသူ့ရဲ့အပြင်ဘက်မှာရုရှားရဲတွေကဖမ်းဆီးလိုက်ပါတယ်
စနားပြသူတွေအနေနဲ့ရန်လိုတဲ့လောက်ရက်တွေတရားမဝင်လောက်ရက်တွေမလောက်ကြဖို့ကိုလည်းအာဏာပိုင်တွေကသတိပေးထားပါတယ်ရှင်။တရင်အချင်းချုပ်ကိုမတင်ထိုက်ကြခြင်းညာပေးခဲ့တော့ပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆုံမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှင်ဝမ်ကယ်လီဖြစ်ပါတယ်။ဗီအိုအေအမေရိကန်အသံညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ညာကိုနာရနေစေနိုင်သည
This program has come to you from the Voice of America, Washington.